Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရ2024ခုနှစ်မေလ22ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ24.50 လိုင်းလမ်းမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင
်။မဟာဗျူဟာမဟုတ်တဲ့နျူကလ িয়ার လက်နက်3ချရေးပြင်ဆင်မှုတွေစတင်နေပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်။ဂါဇာချင်းတွေကိုတိုက်ရိုက်ထုတ်လွှင့်နေတဲ့ AP သတင်းဌာနရဲ့ကင်မရာပစ္စည်းတွေကိုအစ္စရေးကယာယီသိမ်းဆဲပြီးတဲ့နောက်အဲ့ဒီပစ္စည်းတွေပြန်အဖို့အစ္စရေးစစ်တွေဌာနကအမိန့်ထုတ်ပါတယ်။ထိုင်ဝမ်နိုင်ငံကမှတ်တမ်းရုပ်ရှင်ပွဲတော်မှာတော့မြန်မာနယ်ပွားထိုင်ဝမ်ဒါရိုက်တာနဲ့မြန်မာအကြောင်းမှတ်တမ်းရုပ်ရှင်တွေစုရီအတူတူရရှိသွားကြပါတယ်
။မြန်မာနိုင်ငံမှာမှတ်ပုံတင်ကတ်ပြားကို Smart Card ပြောင်းလဲသူများတာကြောင့်အမြန်ချင်းနဲ့ဈေးကွက်တစ်ခုပေါ်ပေါက်နေတဲ့အကြောင်းဒီနောက်မှာတော့ American Mail ဆန္ဒရှင်တွေကြားတနက်အရေးအငင်းခုံတရုတ်သွင်းကုန်တချို့ပေါ်အမေရိကန်ကအခွန်တိုးမြင့်လိုက်တဲ့ကိစ္စထိုင်ဝမ်ကချန်ကေရှက်ရုပ်ထုတွေဆက်ထားမလားဖိရှားမလားဆိုတဲ့အရေးဩစတြေးလျကတပ်တူတင်လူသားတွေရဲ့ယောဂကျင့်စဉ်စတဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှနားဆင်ကြရပါမယ်ရှင်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရန်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင်
မဟာဗျူဟာမဟုတ်တဲ့နျူကလ িয়ার လက်နက်တွေပြင်ဆင်ချထားရေးနဲ့အသုံးပြုရေးလက်တွေ့လက်ကျင့်ရေးတွေစနေပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။အနောက်တိုင်းကတာဝန်ရှိသူတွေရဲ့ကြေညာချက်နဲ့ရန်စချင်းချောက်မှုတွေကိုတုံ့ပြန်သောအဖြစ်သမ္မတဗလာဒီမာပူတင်ကဒီလဆောပိုင်းကမိန့်ပေးခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ယူကရိန်းမှာတပ်တွေမချဘူးလို့မြောက်အတ္လန်တိတ်စည်ရေးစာချုပ်အဖွဲ့နေတိုးကဆုံးဖြတ်မထားတဲ့အကြောင်းပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောခဲ့တယ်လို့အနောက်တိုင်းကကူထားတဲ့ဒုံးချီတွေနဲ့ရုရှားနယ်မြေတဲကိုပြစ်မပစ်ဟာယူကရိန်းရဲ့အခွင့်အရေးဖြစ်တယ်လို့ပြည်ထောင်စုရဲ့ဝန်ကြီးဒေးဗစ်ကင်မရွန်ကလည်းပြောခဲ့ပူပါတယ်။ယူကရိန်းနဲ့နယ်စပ်ချင်းဆက်နေပြီးရုရှားသိမ်းပိုက်ရခိုင်ယူကရိန်းနယ်တွေပါတဲ့ရုရှားတောင်ပိုင်းစစ်ဒေသမှာမဟာဗျူဟာမဟုတ်တဲ့နျူကလ িয়ার လက်နက်တွေနဲ့ရုရှားတပ်တွေစစ်ရေးလေ့ကျင့်နေကြတာပါ။ပူတင်ကတာဝန်မဲ့နျူကလ িয়ার ဟန်ရေးပြတယ်လို့အနောက်နိုင်ငံတွေကတော့စွပ်စွဲကြပါတယ်။မဟာဗျူဟာနျူကလ িয়ার လက်နက်တွေလောက်မဟာဗျူဟာမမြောက်တဲ့နျူကလ িয়ার လက်နက်တွေကအာမကောင်းပေမဲ့အကြီးအကျယ်ဖျက်ဆီးနိုင်စွမ်းတော့ဒီလက်နက်တွေမှာရှိကြပါတယ်။အစ္စရေးအနာပိုင်တွေဟာ AP သတင်းဌာနကဂါဇာအခြေအနေတိုက်ရိုက်ထုတ်လွှင့်တာကိုအင်္ဂါနေ့ကပိတ်လိုက်ပြီးတင်းခဲ့တဲ့ AP ရဲ့ကင်မရာနဲ့ထုတ်လွှင့်ရေးပစ္စည်းတွေကိုပြန်ပေးဖို့အစ္စရေးဆက်သွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်။အဒီလိုပိတ်ပင်တင်းစီလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ပြီးရှုတ်ချတဲ့အကြောင်းသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကုလသမဂ္ဂနဲ့အမေရိကန်တို့ကပြောကြားပြီးတဲ့နောက်ပစ္စည်းတွေကိုပြန်ပေးတာဖြစ်ပါတယ်။ Al Jazeera သတင်းဌာနနဲ့ဆက်ဆက်ပြီး AP သတင်းဌာနကဥပဒေချိုးဖောက်တယ်လို့ Israel တာဝန်ရှိသူတွေကစွပ်စွဲခဲ့တာပါ။ AP ကဖြန့်တဲ့ဓာတ်ရိုက်ထုတ်လွှင့်ချက်တွေကိုရယူတဲ့သတင်းဌာနတွေကထောင်ချီရှိနေပြီး Al Jazeera သတင်းဌာနကတခုသာဖြစ်တယ်လို့ AP သတင်းဌာနကတော့ပြောပါတယ်။အင်္ဂါနေ့နေ့လယ်မှာအစ္စရေးဆက်သွယ်ရေးဝန်ကြီးဌာနက AP သတင်းဌာနရှိရာ Star Road မြို့ကိုရောက်လာပြီးပစ္စည်းတွေကိုသိမ်းသွားတာဖြစ်တယ်လို့ AP ကဆိုပါတယ်။ဆက်သွယ်ရေးဝန်ကြီး Stromo Kahi လက်မှတ်ထိုးထားတဲ့သိမ်းဆည်းမိတ်စာရွက်ကို AP ကိုပေးရခဲ့ပါပါ။ AP ကနိုင်ငံခြားသတင်းမီဒီယာဥပဒေအစ်စ်ကိုချိုးဖောက်တယ်လို့အစ္စရေးကတော့စွပ်စွဲပါတယ်။တရုတ်ဆိုရကတရစစ်ကထုတ်လို့ရေးကဏ္ဍကိုနိုင်ငံတော်ကပံ့ပိုးပေးတာဟာဥပဒေနဲ့မညီညွတ်ဖူးပြတ်တာနိုင်ခဲ့ရင်တရုတ်လျက်စစ်ကားတွေပေါ်ပြစ်မှတ်ထားအခွန်ချမယ်လို့ဥရောပကွန်ရှင်အကြီးအကဲဂူဆူလာဗွန်ဒလီယန်ကအင်္ဂါနေ့ကပြောပါတယ်တရုတ်လျက်စစ်ကားတွေနဲ့ပတ်သက်လို့နိုင်ငံတော်ကပံ့ပိုးမှုပေါ်မနစ်တုံးကစုံစမ်းစစ်ဆေးခဲ့တဲ့အတွက်တရုတ်ကမချေမချမ်းဖြစ်ခဲ့ပါသေးတယ်တရုတ်လို့လျက်စစ်ကားတွေအပေါ်အမေရိကန်ကဒီလအစောပိုင်းမှာပဲအခွန်နှုန်းမြင့်တင်ခဲ့တာပါဒါပေမဲ့ EU ကတော့မတူကွက်ပြချစ်ခံပါပဲလို့ဗွန်ဒလီယန်ကပြောပါတယ်ဒီကိစ္စရဲ့အဆင့်အလျောက်အခွန်နှုန်းထားကိုချမှာဖြစ်တာကြောင့်ပူပြီးတိတိကျကျပြစ်မှတ်ထားဆောင်ရွက်တာဖြစ်တယ်လို့သူကဆိုပါတယ်တရုတ်အစိုးရပံ့ပိုးမှုကြောင့်တရုတ်လျက်စစ်ကားတွေနဲ့ချင်းပြည်ရမှာအဲဒီလိုပံ့ပိုးမှုမျိုးမရတဲ့ဥရောပလျက်စစ်ကားတွေကနစ်နာရပါတယ်လို့ထုတ်လုပ်သူတွေကပြောကြပါတယ်အခွန်ချမချကိုဂျော်နာ9ရက်မှာဥရောပကော်မရှင်ကဆုံးဖြတ်ဖို့ရှိပါတယ်ဂျာမနီနဲ့ဆွီဒင်တို့ကတော့တရုတ်နဲ့ကုန်သွယ်ရေးထိခိုက်မှာစိုးတဲ့အတွက်အဲဒီလိုအခွန်ချတာကိုလိုက်လံကျင့်သုံးမှာမဟုတ်ဘူးလို့ပြီးခဲ့တဲ့ပတ်ကပြောကြားထားပါတယ်
ဖန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရုပ်သံရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်ဝမ်နိုင်ငံတကာမှတ်တမ်းရုပ်ရှင်ပွဲတော်မှာမြန်မာအနွယ်ထိုင်ဝမ်ဒါရိုက်တာနဲ့မြန်မာအကြောင်းမှတ်တမ်းရုပ်ရှင်တွေကဆွေးနွေးရရှိသွားကြပါတယ်မြန်မာပြည်ပွားဖြစ်ပြီးထိုင်ဝမ်မှာပညာသင်ခဲ့တဲ့ဒါရိုက်တာမီဒီဇက်ရဲ့ clinic အမည်ရှိရုပ်ရှင်ကအာရှအမြင်ကဏ္ဍမှာအဓိက Grand Prix ဆုကြီးရရှိသွားတယ်လို့ globalvoices.org အဖွဲ့ရဲ့သတင်းစာမျက်နှာမှာအင်္ဂါနေ့ကတင်ထားပါတယ်ထိုင်ဝမ်ပြန်ပွဲကဏ္ဍမှာဆွေးနွေးချက်ရေးအဖွဲ့ဆုကိုရရှိသွားသူဒါရိုက်တာတစ်ယောက်ကတော့ဟွမ်ဆူရီဖြစ်ပါတယ်ထိုင်ဝမ်ပစိုးလုံငန်းရှင်တယောက်ကမြန်မာနိုင်ငံကိုသွားရောက်လုပ်ငန်းလုပ်တဲ့အကြောင်းဖြစ်ပြီးမြန်မာနဲ့ထိုင်ဝမ်မိသားစုတွေအကြောင်းဒါရိုက်တာဟွမ်ဆူရီကမှတ်တမ်းတင်ပြသွားခဲ့တယ်လို့ Global Voices သတင်းမှာဖော်ပြပါတယ်။ဒီရုပ်ရှင်ပွဲတော်ကိုမေလ10ရက်ကနေ19ရက်နေ့ထိကျင်းပခဲ့တာပါ။ဒီပွဲတော်မှာအနာအသိခံရပြီးဒီမိုကရေစီတိုက်ပွဲတွေကိုဖျက်ဆီးနေရတဲ့မြန်မာနိုင်ငံအတွက်သီးသန့်ပွဲတစ်ခုကိုလည်းစီစဉ်ပေးခဲ့ပါတယ်။မြန်မာအမည်ရှိတကက်ဖြစ်ရများလို့အတိတ်ပဲရနိုင်တဲ့အဲ့ဒီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာမှတ်တမ်းရုပ်ရှင်26ကားကိုပြသခဲ့တာကလည်းအထူးအာရုံစိုက်စရာအစီအစဉ်ဖြစ်တယ်လို့ Global Voices ကပြောပါတယ်။ထိုင်ဝမ်သမ္မတလိုင်ချေဒူရဲ့ကျန်းသစ်စာကျိတ်ဆိုးဝဲမိန်ကွန်းဟာထိုင်ဝမ်လွတ်လပ်ရေးကိုပြောကြားဝင်ခံလိုက်တာဖြစ်ပြီးတမ်းပြအရေးယူဆောင်ရွက်မယ်လို့တရုတ်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ထိုင်ဝမ်သမ္မတရဲ့ကျန်းသစ်စာကျိတ်ဆိုးပွဲကိုဝမ်းမြောက်ကြုံပြောခဲ့တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကိုတရုတ်ကစောစောကကန့်ကွက်ခဲ့ပါသေးတယ်လို့ AFP သတင်းကဆိုပါတယ်။တနင်္လာနေ့မှာကျန်းသစ်စာကျိတ်ဆိုခဲ့တဲ့သမ္မတလိုင်ဟာအနီအချိမလာတဲ့ခွက်ထွက်ရေးသမားဖြစ်တယ်လို့တရုတ်ကသတ်မှတ်ထားတာပါ။ထိုင်ဝမ်ဟာသူ့ရဲ့အချုပ်အခြာအာဏာအောက်မှာရှိတယ်လို့တရုတ်ကယူဆပါတယ်။ထိုင်ဝမ်ဒီမိုကရေစီဟာဂုံယောင်ထွံ့မြောက်တဲ့ကာလကိုရောက်ရှိခဲ့ပြီလို့ပြောကြားခဲ့တဲ့အပြင်ဒီမိုကရေစီကိုပြက်ပြက်သားသားကာကွယ်ဖို့အတွက်ထိုင်ဝမ်နိုင်ငံသားတွေဟာပြည်ပရန်ကိုမရိမ့်မရိုက်ညှဉ်းဆန်ခဲ့ကြတယ်လို့လဲတတိလာနေ့ကမိန်ကွန်းမှာသဗရလိုက်ကဆိုခဲ့ပါတယ်ဒီမိန်ကွန်းဟာထိုင်ဝမ်လွတ်လပ်ရေးကိုပြောကြားဝန်ခံလိုက်တာဖြစ်တယ်လို့တရုတ်ဆိုရရဲ့ထိုင်ဝမ်ရေးရာယုံကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဘလို့တက်မြအရေးယူဆောင်ရွက်မယ်ဆိုတော့အဲ့ဒီယုံပြောရေးဆိုခွင့်ရှိလို့ချန်ဘင်ဟွာကမပြောပါဘူးခင်ဗျာလေထဲမှာကြမ်းကြမ်းထန်ထန်လှုပ်ခတ်တာခံခဲ့ရတာကြောင့်စင်ကာပူလေကြောင်းလိုင်းကလေရင်စီခီးတဲ့တူသေဆုံးခဲ့ပြီးအနည်းဆုံး30အင်္ဂါနေ့ကဒဏ်ရာရရှိသွားခဲ့ကြပါတယ်။လေရင်ကလန်ဒန်ကနေစင်ကာပူကိုပြန်တန်းခဲ့တာဖြစ်ပြီးအာဒမန်ပင်လယ်ပြင်ကိုအဖြတ်မှာခုလိုကြုံခဲ့ရတာကြောင့်ဘန်ကောက်ကိုအရေးပေါ်ဆင်းသက်ခဲ့ရပါတယ်။သေဆုံးသွားတဲ့ခီးတဲ့ဟာအသက်83နှစ်အရွယ်ဗြိတိသျှခီးတဲ့တူဖြစ်ပြီးနှလုံးရောဂါနဲ့ကွယ်လွန်သွားပုံရတယ်လို့လေရင်ခွင့်တာဝန်ရှိသူတူကပြောပါတယ်။ဆိုရရလာအောင်တန်းရရှိသူ9ယောက်ရှိပြီးလေဝင်ဆောင်မှုဝန်ထမ်းတူပါဝင်အသင့်အသင့်တန်းရသူ23ယောက်ရှိပါတယ်အနှဲငယ်တန်းရသူ9ယောက်နဲ့မဆိုးစလောက်တန်းရသူ16ယောက်ရှိတယ်လို့သူရပုံမီလေရင်ခွင့်အထွေထွေမန်နေဂျာကီတီပေါင်ကစ်ကာချောင်းကပြောပါတယ်လေရင်ဟာအမြင့်မီတာ13300ကျော်ကနေမီတာ9400လောက်ကို3မိနစ်ကနေ5မိနစ်တွေပြုတ်ချသွားခဲ့ကြောင်း Flight Radar 24 Internet စာမျက်နှာအချက်လက်များကပြသပါတယ်ကဘာမီလေးနဲ့မလင်းနဲ့ကဘာအမြဲပတ်ထားသင့်ပြီးခီးစဉ်အတွက်အနည်းဆုံးသွားလာဖို့လိုအပ်ပါတယ်လို့ကျွမ်းကျင်သူအန်တိုနီဘရစ်ခေါ့ဆာပြောပါတယ်ခင်ဗျာ
ဥတည်မောင်တမ်းပါရှင်အခုတော့အ мян ချင်းနဲ့မှတ်ပုံတင်စမတ်ကတ်ဝန်ဆောင်မှုဈေးခွက်အကြံတင်ပြပါမယ်နိုင်ငံကူးလက်မှတ်ထုတ်ပေးတာပြည်ပအလုတ်ကန်အလုတ်သမားတက်တေခံကပ်ပြားထုတ်လုတ်တာနဲ့ပြည်တွင်ခီးသွွာလာဓာရီမှာသုံးဖို့အတွက်မှတ်ပုံတင်အစားထို UND slit အရက်အခေါ် smart card လုတ်သူတွေအရင်ကထက်ပိုများလာပါတယ်အမြန်ချင်းနဲ့လုတ်ဆောင်ရတာတွေကြောင့်ပေါက်ဈေးမြို့မြို့နဲ့ဈေးကွက်ဖြစ်နေတယ်လို့ဒေသခံတို့ကပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
နိုင်ငံသားစီစီရက်ကအရက်ခေါ်မှတ်ပုံတင်နေရာမှာကိုယ့်ရဲ့အချက်အလက်တွေကိုကွန်ပျူတာဆာဗာမှာစနစ်တကျသိမ်းတဲ့စနစ်ဖြစ်တဲ့ smart card ပုံစံနဲ့ပြောင်းလဲဖို့အရင် NLD အစိုးရလက်ထက်ကတည်းကပြင်ဆင်လာတာပါအဲ့ဒီနောက်အခုစစ်ကောင်စီလက်ထက်မှာစတင်အကောင့်ထည့်ဖို့တာပါဒါပေမဲ့လို့အခုလက်ရှိထုတ်ပေးနေတာက smart card မဟုတ်သေးပါဘူး smart card စနစ်စတင်နိုင်ဖို့အတွက်ကနအိုးအဆင့်အနေနဲ့စစ်ကောင်စီလှဝကဖက်ကနေယာယီ slit အနေနဲ့Unique Identification Number UID EID slit ဆိုတာကိုစတင်ထုတ်ပေးတာပါ ဒီစလစ်ရပြီးသူတွေကနောက်ပိုင်းမှာ smart card ကိုထမှန်လဲလှယ်ရမှာဖြစ်ပါတယ်ဒီစလစ်ဟာကို့မှာရှိတဲ့နိုင်ငံသားစီစီရေးကအရက်အခေါ်မှတ်ပုံတင်မှာပါဝင်တဲ့အချက်အလက်ကိုလာဘကရဲ့ကွန်ပျူတာထဲသိမ်းဆည်းတဲ့ကို့အချက်အလက်နဲ့တိုက်ဆိုင်စစ်ဆေးပြီးမှန်ကန်တဲ့ဆိုရင်ထုတ်ပေးတဲ့ slip ဖြစ်ပါတယ်ဒီစလစ်ရှိမှပြရင်းပြပါခီသွားလာတဲ့အခါအစဉ်ပြနေတာကြောင့်မနဲ့၃နာရီကလေးကမြို့နယ်လှဝကာယုံရှိမှလာရောက်တန်းစီကြတဲ့အထိဖြစ်လာတာလို့ဒေသခံတွေကပြောပါတယ်လှဝကဖက်ကလည်းတနေ့ကိုတတ်မှတ်တဲ့ပမာဏအရာပဲထုတ်ပေးနိုင်တာမလို့နေ့စဉ်တန်းစီသူတွေများလာသလိုအမြန်ကြီးနဲ့လှုပ်တဲ့ဈေးကွက်လည်းပေါ်လာပါတယ်ရှန်ကုန်မြို့ရင်းမှာတော့ပေါက်ဈေးကတအူးကိုတောင်းခဏပေါက်ဈေးရှိတယ်လို့အမြန်ကြီးနဲ့လှုပ်ပေးနေတဲ့လှဝကဝန်ထမ်းတအူးက VOA ကိုပြောပါတယ်
မကတော့လေအဲ့လိုအမတို့အပြင်မှာတမ်းမစီပဲနဲ့ဒီလိုပဲကိုယ့်ဘက်ကိုဟိုအချိန်မရလို့ဝင်ရိုက်တဲ့ဟာမျိုးနေရတော့ရှိတယ်ပေါ့နော်အဲ့ဒါကြတော့တို့တယောက်ကို3000ပေးရရှင့်ဟိုကနာမည်မှတ်ပုံနေနေအချက်လက်နေလေတနည်းကိုပြောလိုက်တနည်းခုစာလေးနဲ့ရေးပြီးဖောင်ပြေးထားလိုက်မယ်လေတနည်းမနေ့ကညအကြောင်းပြပေးမယ်တလားချက်ချင်းလာသူမကြီးချက်ချင်းထွက်ခဲ့နော
်တန်းစီစောင့်ဆိုင်ပြီးတော့လှုပ်တဲ့သူတွေများလာပဲမလို့ဝန်ထမ်းအင်အားစင်အားမလောက်ငါတဲ့ပြဿနာတွေရှိတာမလို့အခက်အခဲတချို့ကြုံနေရတယ်လို့နာမည်မဖော်လို့တဲ့လက်ဝက်ကဝန်ထမ်းတူကပြောပါတယ်စစ်ကောင်စီလက်အောက်ခံလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနလက်ဝက်ကက2023ခုနှစ်မတ်လကစတင်ပြီးတော့နိုင်ငံသားအလုံးကို smart card လုပ်နိုင်ဖို့ district လုပ်ခိုင်းခဲ့တာပါကိုယ့်ရဲ့ကိုယ်ရဲ့အချက်အလက်တွေအလွယ်တကူသိသွားမှဆိုရင်စိတ်တွေနဲ့အတူလူအများစုကသွားလုပ်ဖို့အစောပိုင်းကကြောက်ရွံ့ခဲ့တာပါနောက်ပိုင်းမှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးတာပြပအလုတ်ကိုင်းအလုတ်သမားသက်သေးခံကပြား OWIC ကလုတ်တာနဲ့ပြည်ရင်းခီးသွားလာတာတွေမှာဒီစလစ်မဖြစ်မနေရှိဖို့လိုတယ်လို့ကြေညာလိုက်တဲ့နောက်ဒီစလစ်ကိုလုတ်သူတွေအရင်ကတည်းကများလာခဲ့ပါတယ်ဒီစလစ်တွေကိုကိုနေထိုင်ရာမြို့နယ်လက်ဝကအယုံတွေမှာထုတ်ပေးတာပါစစ်ဖြစ်နေတဲ့နေရာတွေနဲ့ရုံဖွင့်ဖို့အခက်အခဲရှိတဲ့နယ်ဒေသကလူတွေကတော့နီးစပ်ရာနေရာတွေနဲ့ရန်ကုန်မြို့မှာထုံနေပါတယ်။ဒါပေမဲ့လည်းနေကနေလာပြီးတော့ရန်ကုန်မြို့မှာလာထုတ်ချိန်လှဝကထည့်ထားတဲ့ဒေတာအချက်အလက်မှာနာမည်မှားတာ၊မွေးတက်ကြရမှားတာ၊မိဘနာမည်တွေမှားတာတွေရှိရင်တော့သက်ဆိုင်ရာနေထိုင်ရာနေရာမှာထောက်ခံစာယူပြန်ပြင်ရမှာပါ။နယ်မြို့တွေကမဟုတ်ပဲရန်ကုန်မှာနေထိုင်သူလူအတော်များများမှလည်းအချက်အလက်မှားတဲ့ပြဿနာတွေကြုံရပါတယ်။ဒီလိုမှရွံ့နေဆိုရင်အရင်လှုပ်ထားတဲ့မတ်ပုံတင်တွေနိုင်ငံကူးလက်မှတ်တွေကိုပယ်ဖြတ်ပြီးတော့အသစ်ပြန်လုပ်ရတာတွေရှိတာမလို့လူလူကအခက်အခဲတွေနဲ့ပို့ပြီးတော့ရင်ဆိုင်ရတယ်လို့လည်းတည်သခံတွေကပြောပါတယ်။နောက်ပြဿနာတစ်ခုကတော့နံပါတ်2မတ်ပုံတင်နံပါတ်2တွေပေါ်ထွက်လာတာပါ။ဘလို့ကြောင့်အဲ့ဒီလိုတွေထွက်ပေါ်လာသလဲရှင်းရှင်းလင်းလင်းမသိရပေမဲ့လို့အစအဆုံးပြန်လုပ်ရတာတွေကြောင့်အခက်အခဲတွေရင်ဆိုင်နေရတာတွေကိုရန်ကုန်မြို့ခံတအူးကအခုလိုပြောပြပါတယ်။
စမကတော့လို့တော့အမနာမည်နဲ့မွေးတက်ကြက်နဲ့တူတဲ့သူပေါ်နေတယ်။အဲ့ဒါနဲ့ကိုကအမှန်ဖြစ်တယ်ဆိုတော့အစင်စင်ထောက်ခံချက်ပြန်ယူနေရတယ်။စိတ်ရှုပ်ရတာပေါ့နော်။မှတ်ပုံတရားသူတို့ပဲထုတ်ပေးခဲ့တာလေ။ကိုလည်းလုပ်လို့ရတာမဟုတ်ဘူးလေ။ဘလူတွေမှတ်အောင်မသိရပါ။တန်းစီရဟိုယုံသွားရဒီယုံသွားရနဲ့အဲ့စနစ်တစ်ခုပြင်နိုင်ပါမှအဆင်ပြေတယ်လို့မရှိဘူး။အဆင်ပြေအောင်လည်းလုပ်မပြီးတော့လူတွေပဲပို့ပြီးဒုက္ခရောက်ရတာပေါ့
။ရှန်ကုန်မှာအမြန်ကြီးတောင်းခန်းနာရှိပေမဲ့နေဆက်ဒေသတွေအထူးသဖြင့်မြဝရီမှုဆယ်တွေဖက်မှာတော့ဒီစလစ်ရဖို့တိမ့်ချီထိပေးနေရတယ်လို့ဒေသခံတွေကပြောပါတယ်။လဝကဖက်ကအခမဲ့ဆောင်ဝယ်ပေးနေတယ်လို့ပြောဆိုထားပေမဲ့လို့သက်ဆိုင်ရာဌာနတွေမှာတော့ဒီစေကွက်ကရှိနေပါတယ်။တရုတ်နိုင်ငံဖက်ကိုသွားအလုပ်လုပ်ဖို့ဆိုရင်လဲဒီစလစ်ရှိရမှာဖြစ်တဲ့အတွက်နေ့စဉ်လာလောက်သူတွေများလာပါတယ်။လက်ရှိအမြန်ကြီးဈေးကွက်နဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ဟုတ်အဲ့မှာစီးဟိုပေါ့ကျင်းပြီးရဝင်မှုဆိုတော့ရောက်နေကြတဲ့လူတွေရဲ့ကလူတွေကလည်းအဲ့မှာလုံးချရဆက်ဆဲနေရတော့ရှိရဆိုတာကအဲ့နောက်လုံးတဲ့ခါမှာလည်းအစာကြီးနေရအများကြီးရှိရတယ်ရင်းနှီးဆဲတဲ့နောက်ရှိရတယ်အစာမရှိတဲ့လူတွေကတော့တန်းစီရတော့နောက်တော့လုံးတဲ့ခါမှာလည်းတည့်ရကျိုးပထမတော့လေရကြလားမလုပ်နိုင်ဘူးနောက်ပိုင်းတော့ရှိရလားမလုပ်နိုင်ဘူးလို့ပြောတယ်အဲဒီလိုတက်နေမဆိုင်ဘူးဆိုကြအားတန်းစီရမယ်ကြားရတယ်အဲ့ဒါကြောင့်ကြားနေလေဟုတ်တယ်ခုကတော့အားလုံးမှတ်ချက်ရှိမှဒီလိုရတာပေါ့နော်ဒီလိုရတာအဲ့ကြောင့်လည်းအဲ့မှာဒီလိုဒီကြီးရောဒီလိုတန်းစီရောတစ်ခါရောက်မှကြားရတယ်
ကြည့်ခဲ့တဲ့မေလာတရက်ကစတင်ပြီးတော့တရုတ်ထိုင်းနဲ့အိန္ဒိယအနိုင်ငံဖက်ကိုသွားရောက်အလုပ်လုပ်မယ်ဆိုရင်နေဆက်ဖြတ်တန်းခွင့်လျှောက်ထားသူတွေအနေနဲ့နိုင်ငံသားစီစီရေးကပ်ပြားတစ်ခုနဲ့ပါရှိုံနဲ့မရတော့ဘဲဒီစလစ်ပါမှပဲနေဆက်ဖြတ်တန်းခွင့်လက်မှတ်များထုတ်ပေးမယ်လို့လာဝကဖက်ကကြေညာထားပါတယ
်ခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်အမေရိကန်မဲဆန္ဒရှင်တွေကြားမှာတနက်ကိစ္စဟာအငင်းပွားစရာဖြစ်ပြီးတော့တနက်ဘေးကင်းရေးကိစ္စနှစ်ဖက်စလုံးမှာလူအငြိအမျှညီပါရှိနေတယ်လို့ဖြူသုတေသနစစ်တမ်းကဖော်ပြပါတယ် တနက်နဲ့တနက်ထင်းချုပ်ရေးဆိုင်ရာကိစ္စအတွင်းမှာဒေါ်နယ်ထရန့်နဲ့ဂျိုးဘိုက်ဒန်ကြားမှာလည်းဆန့်ကျင်ဘက်အမြင်တွေရှိနေပါတယ်။ Scott Stems သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင
်။ American 3ပုံ2ပုံနီးပါးဟာတနက်ရှိတယ်လို့ဖြေတဲ့အကြောင်းဖြူးသူးသေတနာစင်တာကဖော်ပြပါဗါတယ်။တနက်ကင်ဆောင်ခွင့်ဟာဖွဲ့စည်းပုံပါအခွင့်အရေးဖြစ်ပေမဲ့2018ခုနှစ်က Florida အထက်တန်းကျောင်းလိုကျောင်းတွေမှာတနက်ပြစ်မှုဖြစ်တဲ့အခါသမ္မတတွေအတွက်နိုင်ငံရေးကိစ္စဖြစ်လာပါတယ်။အဲဒီအချိန်ကသမ္မတဖြစ်တဲ့ Donald Trump ကတားကောင်ဖြစ်ခဲ့ရတဲ့မိသားစုဝင်တွေနဲ့တွေ့ဆုံပြီးခုလိုပြောခဲ့ပါဗျာ
။ဒီလိုဖြစ်နေတာကြားပါပြီ။ဖြစ်ပျက်တယ်လည်းများပါပြီ။ဒါကြောင့်ကျွန်တော်တို့ဒါကိုပြေးအောင်လုပ်ပါမယ်
။ Trump သမ္မတလက်ထက်တုန်းကတော့သူ့ရဲ့တနက်မူဝါဒကကျောင်းလုံးညုံရင်းကိုခိုင်မာအောင်လုပ်ဖို့ဖြစ်ပြီးဆရာဆရာမတွေတနက်ကင်ထားဖို့အထိပြောခဲ့တာပါ။ပြီးခဲ့တဲ့စနေနေ့မှာတော့သမ္မတလောင်းတယောက်အနေနဲ့တနက်တွေဟာတကူရေးလုံခြုံရေးအတွက်မရှိမဖြစ်ပဲလို့ဒေါ်နယ်ထရမ့်ကထိတ်တန့်တနက်လော်ဘီတွေကိုပြောခဲ့ပါတယ
် Our country is going to hell
ကျွန်တော်တို့တိုင်းပြည်ကတော့ငရဲကိုသွားနေတာပါလောဘကြီးတဲ့ဂိုင်းတွေရဲစက်တဲ့ရာဇဝတ်သားတွေကလမ်းတွေပေါ်မှာချမ်းဖက်နေပြီးလူလိန်ဂျိုးပိုင်တန်းရဲ့အာဏာချက်ကြောင့်တတိယကမ္ဘာစစ်လဲဖြစ်ဖို့နီးနေပါပြီ
American အမျိုးသား Rifle အသင်းရဲ့ထောက်ခံချက်ကိုယူတဲ့ပွဲမှာသမ္မတ Biden ဟာဥပဒေလိုက်နာတဲ့နိုင်ငံသားတွေရဲ့လက်ထဲကတနက်ကိုအတင်းဆွဲယူပြီးတနက်ကင်ကွင်းကိုအာမခံထားတဲ့ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ကိုဖျက်ဆီးမဲ့သူလို့ထရမ့်ကပြောပါတယ်
။ We have to have အဓိပ္ပာယ်ရှိတဲ့ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်မျိုးရှိရပါမယ်။မရှိဘူးဆိုရင်ဒီတိုင်းပြည်မှာဘယ်တော့မှလည်းမတူအောင်အပြည့်အစုံအသေးချေတွေမြင်ရပါလိမ့်မယ
်။2022ခုနှစ် Texas ပြည်နယ်မူလာတန်းကျောင်းမှာကလေး16ယောက်နဲ့ဆရာ2ယောက်ကိုဆယ်ကျော်သက်တနက်သမားကပစ်တက်လိုက်ပြီးတဲ့နောက်သမ္မတဘိုင်ဒန်ကကျွန်တော်တို့တခုခုလုံးမရမယ်လို့ပြောခဲ့ပါတယ
်နိုင်ငံတကာနိုင်ငံအနေနဲ့ဒီတနက်လော်ဘီတွေကိုဘယ်အချိန်မှမရင်ဆိုင်မလဲဆိုတာကျွန်တော်တို့မေးရပါမယ်ကျွန်တော်တို့စိတ်ထဲမှာလုံးရမယ်လို့သိနေတဲ့ကိစ္စတခုကိုဘယ်အချိန်မှမလုံးမလဲဆိုတာကိုမေးရပါမယ
်ပါတီနှစ်ရလုံးပါဝင်ရေးဆွဲထားတဲ့အစီအစဉ်ဖြစ်တဲ့လူငယ်တနက်ဝယ်ယူသူတွေအပေါ်နောက်ကျောင်းရာဇဝင်စစ်ဆေးတာကိုတိုးမြှင့်ဖို့နဲ့ပြည်နယ်အစိုးရတွေအနေနဲ့တခြားသူတွေနဲ့ကိုယ့်ဘာသာကိုအန္တရာယ်ပေးနိုင်တဲ့သူတွေလက်ထဲတနက်ဖယ်ရှားတာကိုကူညီဖို့သမရအိမ်ယူတော်နဲ့လွှတ်တော်ကသဘောတူပါတယ်။ပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းဖို့တနက်နဲ့အကြမ်းဖက်မှုဒဏ်ကိုခံခဲ့ရတဲ့အတိုင်းဝိုင်းတွေကြားဘိုင်ဒန်ကမဲဆွယ်နေတာပါ
I signed the most significant gun safe.
ကျွန်တော်နဲ့အတူဝန်ထဲချေခွဲနေတဲ့အတိုင်းဝိုင်းအတွက်နှစ်ပေါင်း30နီးပါးအတွင်းအဓိကအကြဆုံးဖြစ်တဲ့တနက်လုံခြုံရေးဥပဒေကိုလက်မှတ်ထိုးနိုင်ခဲ့တာပါ။ Atlanta, Huffman Bay နဲ့ Montreal Park ကိစ္စတွေကိုကျွန်တော်မှတ်မိပါတယ
်။2022ခုနှစ်ကအောက်လွှတ်တော်ကို Republican တွေထိန်းချုပ်နိုင်လိုက်ချိန်ကစပြီးတနက်ထိန်းချုပ်ဖို့ဥပဒေတွေမပြဋ္ဌာန်းနိုင်တော့ပါဘူး။ Trump ထောက်ခံသူတွေကိုအောက်လွှတ်တော်လူနည်းစုခေါင်းဆောင်ဟာကင်းဂျက်ဖရီကအပြစ်တင်ပါတယ
် Today the MAGA extremists in the do nothing
ဒီကနေ့မှာတော့ MAGA အစွန်းရောက်တွေနဲ့ဘာမှမလုပ်တဲ့ Republican လွှတ်တော်အမတ်တွေဟာအမေရိကန်မှာဖြစ်တဲ့တနက်ကင်အကြမ်းဖက်မှုတွေကိုမဖြေရှင်းမဲ့အိမ်ပြန်သွားကြပါပြီ
American မဲဆန္ဒရှင်တွေကြားတနက်ပေါ်အမြင်တွေကလည်းပါတီစွဲအတိုင်းကွဲပြားနေတာပါ Republican နဲ့ Republican ရင်းနဲ့အလဲအလက်တွေဟာ Democrat နဲ့ Democrat ရင်းနဲ့အလဲအလက်တွေထက်တနက်ပိုင်ဆိုင်မှုနှစ်ဆပိုများတယ်လို့ဖြူးသီးဒေသနာအချက်လက်တွေကပြနေပါတယ်ခမညာ
တရုတ်သွင်းကုန်တချို့ပေါ်အမေရိကန်ကအခွင့်တိုးကောက်တဲ့ကိစ္စကိုလည်းကြီးကြရအောင်ပါရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာတရုတ်နိုင်ငံကလျှက်စစ်ကားတမနီအလူမီနီယံသတ္တုနဲ့စီမီကွန်တတာလို့ခေါ်တဲ့ဒစိတ်ဒပိုင်းလျှက်ကူးပစ္စည်းတွေအပေါ်ဒီသတင်းပတ်ထဲမှာပဲအခွင့်အရေးတသားတိုးမြှင့်စီချက်ပါတယ်ဒီနောက်မှာတော့အရင်သမ္မတထရန့်အစိုးရလက်ထက်ကုန်သွယ်ရေးမူဝါဒတွေကိုပြန်လည်နှိုင်းယှဉ်သုံးသပ်တာတွေလည်းရှိလာပါတယ်။နိုဝင်ဘာသမ္မတရွေးကောက်ပွဲမှာရှင်ပြန်ချမဲ့သမ္မတလောင်းနှစ်ဦးကြားကုန်သွယ်ရေးနဲ့ပတ်သက်လို့ချင်းကပ်မှုဘာတွေကြွားခြားကြပါသလဲ။ VOA အင်ပြူရောဘျူရိုအခြေခံပက်စီဝီရာခုဆွာရာပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တွေနဲ့ရီပက်ဘလီကန်တွေကြားသဘောတူညီတဲ့အကြောင်းအရာအနည်းငယ်သာရှိတဲ့အထက်မှာတရုတ်ရေးကတခုပါဝင်ဖြစ်ပါတယ်
။ For years the Chinese government has poured state money into Chinese companies.
တရုတ်အစိုးရဟာနိုင်ငံတော်ပိုင်ငွေကြေးတွေကိုတမ်မနီအလူမီနီယံတစိ့တပိုင်းလှည့် QPC လျှက်စစ်ကားနဲ့ဆိုလာပြားစတဲ့အနာဂတ်စက်မှုလုပ်ငန်းတွေဖြစ်လာမယ့်လုပ်ငန်းတွေအတွက်တရုတ်ကုမ္ပဏီတွေမှာနှစ်တွေနဲ့ချီပုံအော်ရင်းနှီးမြှုပ်နှံနေတာပါ။
အလားတူသမ္မတဟောင်းဒေါ်နယ်ထရမ့်ကလည်းအခုလိုပြောခဲ့ပါတယ်။
China's eating our lunch right now.
တေယုတ်ကအခုဆိုရင်ကျွန်တော်တို့နေ့လယ်စာတွေကိုယူဆနေတာကျွန်တော်တို့လုပ်ငန်းတွေကိုလူယူနေတာပါ
နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ကုန်သွယ်ရေးကြေဝေးတွေကြောင့်တရုတ်ကိုသမ္မတဘိုင်ဒန်ရောထရမ့်ရောနှစ်ဦးစလုံးကအပြစ်ပေးရေးယူခြင်းကြတာပါ။ဒါကြောင့်လေသမ္မတဘိုင်ဒန်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတရုတ်လျှက်စစ်ကားတွေကိုအခွန်၄စာတိုးပြီးတရားရဂိုင်နှုန်းစီးကျက်လိုက်တယ်လို့တမ်မနီနဲ့အလူမီနီယံသတ္ထုတွေကိုတော့၃စာတိုးပြီး၂၅ရဂိုင်နှုန်းနဲ့တစိ့တပိုင်းလျှက်ကူးပစ္စည်းစီမီကွန်ဒက်တာတွေကိုတော့၂စာတိုးပြီး50ရဂိုင်နှုန်းအထိအခွန်တိုးမြင့်စီးကျက်လိုက်ပါတယ်။
And we'll counter China's overcapacity in these industries.
ဒီလုပ်ငန်းတွေမှာတရုတ်ကအလွန်ကျွံတိုးချဲ့ထုတ်လုပ်နေရအောင်ကျွန်တော်တို့တုံ့ပြန်ရပါမယ်။ဒါကြောင့်တန့်စင်တဲ့ American Company နဲ့ Aluminium တပ်ထုတွေထုတ်လုပ်မှုတွေမှာကျွန်တော်တို့အဓိကယင်းနှိမ့်နယ်မှုတွေလုပ်နေပါတယ်
။ပြန်ပက်သမ္မတလောင်း Trump ကတော့သမ္မတ Biden အခုလိုလှုပ်ဆောင်နေတာတွေကမပြောပါလောက်တယ်လို့လှုပ်တင်တဲ့အချိန်အများကြီးလွန်နေပြီလို့ဝေဖန်ပါတယ
်။
အစောကြီးကလေးကလုတ်ခဲ့တင်တာပါ။တခြားသောမော်တော်ကားတွေနဲ့ထုတ်ကုန်အများပြားကိုပါအခွန်တိုးမြင့်စီးကျက်တင်တာပါ။
လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတလောင်းတွေအဖြစ်နောက်တစ်ချိန်ပြန်တွေ့ကြမယ်ဘိုင်ဒန်နဲ့ထရမ့်တို့နှစ်ဦးလုံးကတော့အမေရိကန်လုံခြုံရေးအတွက်အထူးအကျိုးဖြစ်စေမဲ့မူဝါဒတွေကိုအသာပေးမဲဆွယ်ဖို့အပြိုင်ဆိုင်ကြိုးစားနေကြတာပါ။ပင်လယ်ဆာသွင်းကုန်တွေကနေလျှက်စစ်ပစ္စည်းတွေအထိတရုတ်ကုန်ပစ္စည်းအမျိုးပေါင်းများစွာကိုထရမ့်ကအရင်ဆုံးအခွန်တိုးမြင့်စီးကျက်ခဲ့တဲ့သူပါ။ဒီထက်ကတချို့ကိုသမ္မတဘိုင်ဒန်ကဆက်ပြီးတော့စီးကျက်ခဲ့တာရှိတယ်လို့အဓိကကျတဲ့တန်းစင်စွဲအင်ထုတ်ကုန်တွေကိုပိုးပြီးတော့အလေးပေးစီးကျက်ခဲ့ပါတယ်။ဒါအဖြစ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ဖြတ်သွားဖို့နဲ့အစစ်မြေနည်းပညာသုံးကုန်ထုတ်လုပ်မှုလုပ်ငန်းတွေမှာဥဆောင်ထိန်းချုပ်ထားနိုင်ဖို့ရည်ရွယ်ပြီးပြည်တွင်းလျက်စစ်ကားနဲ့နည်းပညာသုံးပစ္စည်းတွေတွန်းမြှင့်ထုတ်လုပ်ရေးအစီအစဉ်နဲ့အညီလှုပ်ဆောင်လာလဲဖြစ်ပါတယ်။ Trump နဲ့မတူတဲ့အဓိကနောက်ချက်တစ်ခုကတော့ G7 ဆက်မှုထိပ်သီးနိုင်ငံကြီးတွေအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ Biden ကတဟဆာတာဖြစ်ဖို့ကြိုးပမ်းတာပါ။Center for a New American Security တက်သည့်ပညာရှင်များအဖွဲ့က Rachel Zimba ကအခုလိုနှိုင်းယှဉ်သုံးသပ်ပါတယ်။
The Trump administration was quite willing to use tariffs
Trump အစိုးရကအခွန်စည်းကြတာကိုသုံးပြီးတော့သဘောတူညီချက်ကောင်းနေရလို့တဲ့ဆန္ဒကပုံများပါတယ်။ကိုပြည်တွင်းမှာယင်းနှီးမြှုပ်နှံမှုထက်ကုန်ထုတ်လုပ်ရောင်းချမှုအစဉ်စဉ်လမ်းကြောင်းသစ်တွေဖန်တီးဖို့အဓိကစ조사ချင်တာပါ။ဒီလိုလမ်းကြောင်းတွေတိဆောက်ရမှာမဟာမိတ်တွေနဲ့လက်တွဲဖို့လည်းဆန္ဒတိတ်မရှိလိုကြပါဘူး
။ Trump ကတော့ဒေါ်လာဘီလီယံနဲ့ချီတဲ့ပုံမူချေပြန့်ကြီးမာတဲ့သူ့ရဲ့အခွန်စီးကျက်မှုမူကပိုးပြီးတော့ကောင်းတယ်လို့ပြောဆိုနေပြီးဘိုင်ဒန်ကလည်းအရေးကြီးတဲ့ကဏ္ဍတွေကိုပဲအဓိကထားတဲ့သူ့ရဲ့ချင်းကပ်မှုကသာပိုထိရောက်တယ်လို့ပြောပါတယ်။ဘယ်လိုပုံစံနဲ့ပဲချင်းကပ်ချင်းကပ်တရုတ်ကတော့လက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်။ဒီပေါ်မှာအမေရိကန်မဲဆန္ဒရှင်တွေကရောဘယ်လိုသဘောထားကြသလဲဆိုတာကတော့လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ကြရမှာဖြစ်ပါတယ်ရှင်။
ထိုင်ဝမ်ကျွန်းမှာချန်ကေရှိတ်ရုပ်ထုတွေဆက်ထားရေးမထားရေးကိစ္စကိုလည်းတင်ပြပါမယ်ရှင်။ထိုင်ဝမ်မှာတစ်ချိန်လုံးကအာဏာရှိဆုံးသူဖြစ်တဲ့သမ္မတဟောင်းချန်ကေရှိတ်ရဲ့ရုပ်ထုတွေကိုထိုင်ဝမ်ကျွန်းပေါ်မှာဆက်ထားမလားဖိရှားပြစ်မလားဆိုတာလက်တလောထိုင်ဝမ်မှာအပြည့်အထန်ညှဉ်းခုံဆွေးနွေးလာကြပါတယ်။ဒီရုပ်ထုတွေကအာဏာရှင်ဆန်ခဲ့တဲ့အတိတ်ကအရေးမဲကိုထင်ဟပ်စေတယ်လို့မြင်နေကြတာပါ။တိုင်ပေကနေဝီလျံယန်ပေးပို့တဲ့သတင်းဆောင်မကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ထိုင်ဝမ်ကျွန်းကိုလာလေသူအများစုကတိုင်ပင်မြို့မှာရှိတဲ့ချန်ကေရှိတ်အမတ်တရရုပ်ထုကြီးရှိရာခမ်းမဆောင်ကိုလာလေလိရှိတာပါသူ့ကိုဂါရဝပြုနိုင်ဖို့ဒီရုပ်ထုတည်ထားသလိုဖြစ်နေတာကြောင့်ဖယ်ရှားတင်တယ်လို့မြင်သူတွေရှိပါတယ်အသက်ကြီးပိုင်းမှာတော့ချန်ကေရှိတ်ရဲ့ကောင်းကင်တွေကိုခွဲခြားမြင်သူတွေလည်းရှိပါတယ
်他当然有功也有过啦那他对台湾有很多的建设
ချန်လက်ထက်မှာမှားတာတွေရောကောင်းတာတွေပါရှိပါတယ်ထိုင်ဝမ်ရဲ့ရေမီနံပန်းအခြေခံအဆောက်အုံတွေကိုသူလှုပ်သွားပြေးခဲ့တာကငင်းလို့မရပါဘူးသူသားချန်ချင်ကူလက်ထံမှာလည်းအများကြီးလှုပ်ပြေးခဲ့တာ
တချိန်ကတရုတ်ပြည်မကြီးမှာကွန်မြူနစ်တွေနဲ့ပြည်တွင်းစစ်ဖြစ်နေချိန် KMT ကူမင်တန်အစိုးရကိုချန်ကေရှိတ်ကဥဆောင်ခဲ့တာပါ1949ခုနှစ်မှာ KMT စစ်ရှုံးတော့တိုင်ပေကိုထွက်ပြေးလာကြပြီး1955ခုချန်ကေရှိတ်ကထိုင်ဝမ်ကိုအုပ်ချုပ်သွားခဲ့ပါတယ်ထိုင်ဝမ်ရဲ့စီးပွားရေးတိုးတက်လာအောင်သူလှုပ်ခဲ့တာလို့ချီးမွမ်းသူတွေရှိပေမဲ့နိုင်ငံရေးအတိုက်ခံအမြောက်အများကိုနှိကွတ်တာထောင်နဲ့ချီတည်ဆုံးခဲ့ရတာတွေအတွက်သူ့ကိုရှုတ်ချပြစ်တင်သူတွေလည်းရှိပါတယ်။ချန်ကေရှိတ်ရုပ်ထုကိုထိုင်ဝမ်ကျွန်းအနှံ့ဟိုနာဒီနာမှမြင်နေရတာပါ။အာနာယ DPP ပါတီကတော့ဒီရုပ်ထုအားလုံးကိုဖယ်ရှားပြစ်ချင်နေပါတယ်။အာနာယအစိုးရအနေနဲ့ချန်ကေရှိတ်ရုပ်ထုတွေကိုဘယ်တော့ဖယ်ရှားမှာလဲဆိုပြီး DPP ပါတီလွှတ်တော်အမတ်တွေကအစိုးရကိုမေးခွန်းထုတ်နေပါတယ်။ထိုင်ဝမ်တလွှား4,300လောက်စိုက်ထူထားတဲ့ခြံရဲ့ရုပ်ထုတွေက200ကျော်ကိုတော့လွန်ခဲ့တဲ့10နှစ်အတွင်းဖယ်ရှားနိုင်ခဲ့ပါတယ်။ဘာကြောင့်ဒီရုပ်ထုတွေကိုဖယ်ရှားသင့်တယ်လဲဆိုတော့ If
you support democracy, you support removal of the
democracy go lo la de so yin do ana shin san de pya yu myo go phe sha pye ya ma ba khat da ga taiwan lu lu pyo chin ni de ai di a myin ga kwin kwin kwet kwet ma paw lwin be phit ni da ba
andrew bang ha chan ke se yut thu shi ya go pu pu nwe nwe twa yaw le pat tha du ba 我個人就是應該保有。台灣為台灣的困難呢,都有處理過,第一代設他的那種密碼的。台灣嘛,中國歷史空間裡,中國歷史困難地,外太空空民的蘇亞加馬歇羅圖比南海的波拉圭類的波,菲內達批給的,而那歷史卡拉端,潘西看亞的南海已經到1980年馬,Fred前來保衛你的吧。美國蘇亞少運的庫國,中國困難設定馬
ယောဂ ကျင့်စဉ်က ဘဝ ဟန်ချက်တွေကို ထိမ့်ပေးပါတယ်လို့ မိုင်း လောက်သားလည်း ဖြစ်ပြီး ကျင့်စဉ်ကို ပြသပေးနေတဲ့ ယောဂ ဆရာက ဆိုပါတယ် AP သတင်းဆောင်မကို ဥတီမောင်တန်က ပြောပြပေးပါမယ်ရှင်
ဩစတြေးလျ နိုင်ငံ Mount Isa မြို့ရဲ့ အလုပ်လုပ်ရဲ့ ဆိုရင် မြေောက် မိုင်းမှာ 12 နာရီ အလုပ်ဆိုင်ကို သွားကြဖို့ အလုပ်လုပ်သူ ရာပေါင်း များစွာက ပြင်ဆင်နေကြပါပြီ Shane Butler က မြေောက်မှာ စက်မောင်းသမားဖြင့် နှစ်ပတ်တခါ 9 ရက် အလုပ်လုပ်ပါတယ် ဒါပေမဲ့ အလုံနာချင်းအလုံကသာသူ့အတွက်ဘောခီးဆက်အားကိုပေးတာပါအခုလို့သူပြောပါတယ်ဆောက်နော့စ်အိုင်ဖဲလ်အလစ်တ်အ်နာဗစ်အဘောတ်ကမ်ဒီနေ့ဟာကျွန်တော်အတွက်လာဖို့နည်းနည်းဆိုးရွံ့ရွံ့ဖြစ်ရတဲ့နေရာပါဒါပေမဲ့လာမိတာနဲ့ပျော်ရပြဆွဲလဲဆွဲသွားပါတယ်အသက်
42%ပထမဦးဆုံးအမျိုးသားယောဂဆရာပါမျိုးသားမိုင်းဝင်နှန်းတွေသူနဲ့ဒူလာချင်းကြဖို့သူကဖိတ်ခေါ်ပါတယ်မိုင်းလုံသားရနာဒကော့စနဲ့ဂျေဘရိုင်းတို့ကအခုလိုပြောကြပါတယ်ပရောဘလီစပီးကအဘောတ်အတ်ဝါကီးလုံမာဒီကြောင့်ပြောပြနိုင်ပါတယ်တခြားသူတွေစူးစမ်းကြည့်ဖို့အားပေးမှာပါ
ကျွန်တော်ကတိတ်တော့မတမ်းမှာလာပါဘူးတိတ်လည်းမပြော့ပြောင်းလာပါဘူးဒါကြောင့်လှုပ်ဖို့စိတ်ဝင်စားပါတယ်မိုင်းနဲ့ဆောက်လို့ရေလုပ်ငန်းဝန်ထမ်းတွေကြားမှာကိုကိုကိုတတ်သိနှုန်းကတမန်လူတွေကြားမှာတဲ့ရှစ်ဆယ်ရာခိုင်နှုန်းပိုးမြင့်မားပါတယ်ဒါကြောင့်စိတ်ကြမ်းမာရေးကောင်းအောင်အားထုတ်တာတွေကိုကြိုးစားရမှာပါဒါကြောင့်လေလူတွေချဲကြီးလက်ဒေတာတွေမှာ လူတွေစိတ်ပိုင်းဆိုင်ရာလုံခြုံစိတ်ချရာအောင်ဖန်တီးဖို့တိုနီတွန်ကတ်တို့ဟုကဆော်အော်စီယုံနေတာဖြစ်ပါတယ်။ဒီကိုယ်တိုင်ကလည်းစိတ်ကြမ်းမာရေးပြဿနာရှိခဲ့တာကိုအခုလိုသူပြောပါတယ်။
ခင်ဗျားတကူဖြစ်နေတယ်ဆိုရင်လူတွေကိုပြောပါ။ အကူအညီယူပါစိုးရိမ်မနေပါနဲ့ချက်စရာအကြောင်းဘာမှမရှိပါဘူးတော့ကွေးမိတယ်လို့ပါဗျာလှုပ်လိုက်ကြရုံပါပဲ
စိတ်ချမ်းသာရင်းနဲ့ပတ်သက်လို့ရှိန်ပါတာကလည်းအခုလို့ဆိုပါတယ
် majority of people are quite quiet about it but then at the end of it they're relaxed they're smiling
များစုကြီးကတအားမပြောကြဘဲငြိမ်းနေကြတာပါဒါပေမဲ့ယောဂလှုပ်ပြီးသွားတဲ့အခါစိတ်ပြေရော့သွားပါတယ်ပြုံးလာကြပါတယ်သူတို့နားလေသွားကြပြီဆိုတာပြောနိုင်ပါတယ်သူတို့အတွင်းမှာတခုခုပြောင်းသွားပါပြီ
ယောဂကဘောဟန်ချက်တွေကိုပြန်ထိမ့်ပေးတယ်လို့ဘတ်လာကဆိုပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာရှင်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစီရနဲ့ကဘာတလခီးသွာသတင်းပတ်စဉ်ကနာတို့ကိုနားဆင်ချရပါမယ်ရှင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ်အခုနှစ်2024ဟာအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်မြန်မာနိုင်ငံပါဝင်အထူးသဖြင့်အာရှနိုင်ငံအတော်များများမှာစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ကိုခင်မောင်စုမင်းရဲ့မြေကြီးဩဇာအစီအစဉ်ပါရှင
်ဒီနှစ်2024ဟာအယ်လ်နီညိုခေါ်အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတော်တော်များများမှာစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်ပါတယ်BMI ခေါ်သုတေသနနဲ့သတင်းအချက်အလက်အဖွဲ့ရဲ့မနစ်ကခံမှန်းချက်အရဆိုရင် El Niño ကြောင့်အာရှမှာမြန်မာ၊ကမ္ဘောဒီးယားနဲ့နီဘောနိုင်ငံတွေအဓိကစံစဘာအပါအဝင်စိုက်ပျိုးရေးမှာအထိနာနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်ဒါအပြင် US National Oceanic and Atmospheric Administration American Paleontological နဲ့လေထုစီမံတွက်ချက်ရေးဌာန NOAA က El Niño ဖြစ်စဉ်တရက်ဒီနှစ်2024မှာဖြစ်ပေါ်လာနိုင်တဲ့အတွက်ကမ္ဘာဆန်အများဆုံးထွက်ရှိတဲ့အရှေ့တောင်အာရှမှာထိခိုက်မှုတွေရှိနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကလည်း El Niño ဖြစ်စဉ်ကြောင့်စီးပွားရေးထိခိုက်ပြီးစားနပ်ရိက္ခာအခက်အခဲတွေပိုမိုကြုံတွေ့လာနိုင်တယ်လို့သတိပေးထားပါတယ်မြန်မာနိုင်ငံမိုးလေဝသဌာနကတော့အခုမေလထဲမှာအာအနှဲငယ်ရှိတဲ့ El Niño ဖြစ်စဉ်တွေရှိလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့ AB လလေလောက်ကခန့်မှန်းချက်ကို website မှာပေါ်ပြထားပါတယ်El Niño ခေါ်အပူချိန်ပြင်းထန်တဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုံသမားများအဖွဲ့ချုပ် FTUB မှလယ်သမားရေးရာဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ
် El Niño ကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့ El Niño ဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်။အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုကြောင်းတဲ့ဖောက်ပြန်မှုတွေဖြစ်လာစေတာပါ။သူသဖြင့်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စီပါတယ်။ရေဝူရတော့အများအားဖြင့်မိုးခေါင်မိုးနည်းစေတတ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်။သို့တော့ရေဝူရအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မိုးနည်းမှုဖြစ်စေနိုင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံစိုက်ပျိုးရေးမွေးမြူရေးရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူကြီးများတဲ့နိုင်ငံတစ်ခုပါ။နောက်ပြီးကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုပေါ်ပဲမှီတည်လောက်ရတာဆိုတော့ရာသီဥတုဖောက်ပြန်ရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေထိခိုက်စေနိုင်ပါတယ်။ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါ။မိုးရွာသွန်းမိုးရွာသွန်းမှုနည်းတယ်ဆိုလို့ရှင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွားတွေပူလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ်ဒီတော့စိုက်ပျိုးရေးလုပ်ငန်းသာမကရေရွက်လုပ်ငန်းမွေးမြူရေးလုပ်ငန်းပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစေနိုင်တာဖြစ်ပါတယ်တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူးဒါကတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါဒါပေမဲ့ဒီလိုဖြစ်ရကြောင်း ဒီလိုမျိုးဖြစ်လာဒီလိုမျိုးဖြစ်ရတဲ့ကြောင့်ဖြစ်လာတဲ့တက်ရောက်မှုဆိုးကျိုးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆေးရည်တူလောင်မှုတွေသတင်းအချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေဖြန့်ဝေပေးနိုင်တာတွေဥသက်ဆေးဝါးနဲ့ဤပညာဖြည့်ဆည်းပေးတာစိုက်ပျိုးပျက်စီးတာတွေကိုပြန်လည်အစားဖိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်တာတွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာဖွဲ့စည်းတွေပါဝင်ထိဆက်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးထိခိုက်ပျက်စီးတဲ့တက်ရောက်မှုကိုနေပါရော့ကျစေနိုင်ပါလိမ့်မယ်
အဲ့ဒီလိုအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့ဖြစ်စဉ်ကြောင့်မိုးခေါင်လာနိုင်တယ်လို့တွက်ချက်ပြီးအ धिक မိုးရေတောက်လဲမြေတွေရဲ့စိုက်ပျိုးရေးကိုထိကြိုက်လာနိုင်တယ်လို့ဆိုကာကမ္ဘာမှာဆန်အများဆုံးတွက်ရှိကြတဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေဟာမနစ်နစ်လေပိုင်းကပြည်ပကိုဆန်တင်ပို့မှုရှော့ချခဲ့ပါတယ်ဒါတောင်မှအဲ့ဒီသုံးနိုင်ငံဟာပြည်ပကိုဆန်အများဆုံးတင်ပို့နိုင်တဲ့နိုင်ငံတွေအဖြစ်ဆက်လက်ရပ်တည်နိုင်စေဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကဆယ်မြောင်းတွေဟာစနစ်တကျရှိကြတဲ့အတွက်ပုံမှန်ရေထိန်းနိုင်ရေပေးဝေနိုင်တဲ့အတွက်ဆယ်ရေတောက်လေမြေတွေစိုက်ပျိုးမြေတွေအတွက်စိုးရိမ်စရာတော့တိတ်မရှိဘူးလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာကတော့မိုးစဘာနဲ့မိုးရေကိုမိကိုစိုက်ပျိုးရတဲ့စိုက်ပျိုးမြေတွေကအများစုဖြစ်တဲ့အတွက်ကြောင့်အခုလိုအယ်နီညိုဖြစ်စဉ်အောက်မှာအောင်မြင်အောင်စိုက်ပျိုးနိုင်ဖို့မလွယ်တော့ဘူးလို့စိုက်ပျိုးရေးနဲ့ပတ်သက်သူတွေကပြောပါတယ်အဲ့တကားစစ်အစိုးရအဆက်ဆက်တိဆောက်ခဲ့တဲ့ဆယ်မြောင်းတွေဆိုတာကလည်းအများစုကချောင်းကိုတစ်ဖက်ပိတ်ထားတဲ့ကံတွေသာဖြစ်တဲ့အတွက်ကြောင့်တာမန်လူလုအမိကန်ဆယ်များသာဖြစ်ပြီးတကယ်တမ်းမှာဘယ်တော့မှစိုက်ပျိုးရေးအတွက်အားထားရခြင်းမရှိခဲ့ပါဘူးမြေလတ်ဒေတာကစိုက်ပျိုးရေးအွန်လိုင်းဂျာနယ်ရဲ့အက်ဒီတာတဦးကတော့ဒီနှစ်အယ်နီညိုဖြစ်စဉ်ကြောင့်စိုက်ပျိုးရေးအခြေအနေမကောင်းနိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ်
ဒီမြေနောက်ဘက်ကရတော့ရေသွင်းစိုက်တွေရှိရင်လေစပားတွေလူစပားတွေပါစိုက်သေးပြီမိုးမရွာပဲလို့ရေသွင်းစိုက်နေတော့စပားကတော့စိုက်နေတာပေါ့အဲအရှိမြေရှိပဲကန်ကြတော့ဒီကမိုးညော်ပြီးတော့စိုက်ရတာလေလေမိုးတော့လေစွာရှိတယ်မိုးရွာမှာစိုက်ရတယ်လေရှိတယ်ရာမြေကြောက်လည်းအဲ့လိုမိုးရွာမှာစိုက်ရတာရှိတယ်ဆုံးဆုံးပေါ့မိုးမရွာရင်တော့မစိုက်နိုင်သေးဘူးအဲ့တော့မိုးကောင်းကောင်းလေးရွာပေးဖို့လို့လည်းစိုက်နိုင်ဖို့အဲ့တော့မိုးရွာမှာဒီဘက်ကရာမြေသမားတွေကစိုက်ပြိုးနိုင်မှာအင်းညိုရာဒီဥစုကြောင့်မိုးခေါမဲ့ဖိုင်ပြိုးရင်းမှာတော့တော်တော်ကိုအဆင်မပြေဖြစ်မှာပဲအဲဒီကားကဘာလဲဆိုဒီနေ့မှာလုပ်ငန်းကနိုင်ငံကတွေကလည်းအရင်ထက်ဆိုင်ဈေးတက်တယ်နောက်ဆိုင်ပြိုးရင်းမှာရှိတဲ့ဟိုဒီချက်ရမယ်မြေစည်းဩဇာလည်းဈေးတွေကအရင်ထက်ဆိုင်တော်တော်များများတက်သွားတော့ဒီနေ့ဟမ်မမလားဆိုတဲ့စိုးရိမ်စိတ်တွေဆက်ရတာပေါ့အရှုံးပေါ်သွားနိုင်တာပေါ့ဆိုင်စိတ်ပြိုးစိတ်တွေကြီးမြင့်တဲ့အခါကျတော့ဒီအင်းညိုနဲ့ပတ်သက်ပြီးတော့ပေါ့လေဒီမိုးကလည်းမကောင်းဘူးမိုးရာသီဥတုကလည်းတောင်လူတွေကဒီနေ့မှာအရှုံးပေါ်နိုင်တဲ့အနေအထားရှိတယ
်။အခုအယ်နီညိုဖြစ်စဉ်အပူချိန်လွန်ကဲမှုကြောင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသဟာကမ္ဘာမှာအပူဆုံးစံချိန်ကိုချိုးသွားပြီး45ဒီဂရီဆဲလ်ဆီယပ်စ်အထက်မှာရှိခဲ့ပါတယ်။ဒါကြောင့်ကျေးလက်နေတောင်သူလယ်သမားတွေဟာမိုးကြလာရင်စိုက်ပျိုးဖို့တစ်ဖက်ကပူပင်ရသလိုအခုလက်ငင်းတောက်သုံးရေရှားပါနေတဲ့အခြေအနေကိုလည်းရင်ဆိုင်ရပါတယ်ခေတ်ကာလအခြေအနေရအနည်းနဲ့အများပြည်တွင်းစစ်ဖြစ်နေကြတာကြောင့်လုံခြုံရေးအရာရေအလှပေးတဲ့ကားတွေကလည်းအရင်နှောင်းကလိုနေရာတိုင်းကိုမသွားရကြတော့ပါဘူးဒါကြောင့်ရေအလှပေးတဲ့ကားတွေအရင်လောက်မများတော့သလိုမိမိခြေရွာအလိုက်ရှိကြတဲ့ဆက်ရည်တွင်းတွေကလည်းဆက်သုံးလောင်စာစီဈေးတွေခေါင်ခိုက်နေတဲ့အတွက်ကြောင့်ရေရရှိရေးအခက်အခဲတွေ့နေကြပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးအရင်ကရေအလှရှင်တွေနဲ့ချိတ်ဆက်ကမြေလက်ကခြေရွာတွေကိုနှင်းညမပြတ်ရေကားတွေနဲ့တွားရောက်ကူညီခဲ့တဲ့ခြေလက်မြေပရာဂိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အော်ကျွန်တော်တို့ဒီမြန်မာနိုင်ငံအလယ်ပိုင်းမှာဆိုရင်တော့အဲဒီနှစ်ဟာဆိုလို့ရှိရင်တော့ရေရှားပါမှုတွေဟာအရင်နှစ်တည်းရာထက်မတူဘဲနဲ့ပိုပြီးတော့ကြုံတွေ့ရတယ်ပေါ့နော်မြန်မာတနိုင်ငံလုံးနဲ့မဟုတ်ဘူးကပ္ပအပီအပူချိန်နေရာဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းမှာဆိုလို့ရှိရင်အများဆုံးမြို့နယ်ပါဝင်နေပေါ့နော်ဘာကြောင့်လဲဆိုတော့ဒီ6တို့မကွေးတို့မင်းဘူးတို့ဆိုလို့ရှိရင်အများအားဒီအပူချိန်က45အထက်မှာပဲရှိတယ်ပေါ့နော်အဲဆိုတော့ကပ္ပအပူဆုံးစီးရင်ထဲမှာပဲပါဝင်နေအဲ့ဒါကြောင့်တောက်တုံးကြီးတွေကရှားပါတယ်ပြက်လက်တယ်အဲ့ဒါတွေအပြင်ကိုဆက်စီဈေးတွေကလည်း ဆက်သုံးစီစီတွေကအရန်ကိုကြီးမြင်လာတယ်ပေါ့နော်အများသောအားဖြင့်တော့ပြည်သူလူထုကအ ਨੇ ဆုံးစိတ်ရည်အတွင်းတွန့်ကိုစီကိုမဝယ်နိုင်တော့စီးပွားရေးတွေကလည်းလူတွေမှာဓာကြီးကျက်တက်လာတယ်ပေါ့နော်အဲ့ဒီလိုကျက်တက်လာတဲ့အချိန်မှာပဲယာတိဥတုကနှိပ်ဆက်မင်းဆိုးမင်းညက်ကနှိပ်ဆက်ဆိုတော့ဒုက္ခပေါင်းမြောက်များစွာရောက်တယ်ပေါ့နော်စိတ်ရည်တွန့်တွန့်ပြတ်သွားလိုက်တဲ့အချိန်မှာနွားရောလူရောအကုန်လုံးကဒုက္ခရောက်တယ်ပေါ့နော်အဲ့ဒီလိုဒုက္ခရောက်တဲ့အတွေ့သူတို့ကတောက်တုံးရည်အကူညီလေးကိုမြို့ဝမှာရှိတဲ့ပရာဟိတအဖွဲ့သို့မဟုတ်ဒီရေလူနိုင်တဲ့အဖွဲ့အစည်းတွေကိုချိတ်ဆက်ပြီးတော့အကူညီတောင်းတဲ့အခါမှာလဲလူကျင်တဲ့လူကရေကိုလူကျင်စိတ်ကြည့်အောင်တောင်းမှာပဲဒါလွတ်လွတ်လပ်လပ်လုံခြုံရေးရသွားလို့မရဟိုမထင်းမထင်းတယ်လို့ရေလူလို့တောင်းမှာပဲလွတ်လွတ်လပ်လပ်လူလို့မရဘူးပေါ့နော်လုံခြုံစိတ်ချမှုလဲမပေးနိုင်တဲ့အနေအထားတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံအလဲပိုင်းဆိုတာဒီမိုးကောင်ရေရှားရက်ဝင်းဒေတာတခုဖြစ်ပါတယ်ပေါ့နော်ရှားပါတယ်ပေါ့နော်တောက်တုံးကြီးကလည်းရှားပါတယ်ဒါကြောင့်မို့ဒီလူတွေကသူတို့မှဆိုလို့ရှိလို့ရှိရင်ဒီစိုက်ပျိုးရေးကတစ်ဖက်ခြေမရှိတာတစ်ဖက်ရှားမှသူတို့အကုန်လုံးဒုက္ခမျိုးပါတခုမှအဆင်မပြေပဲဖြစ်နေပါတယ်ဗျ
မြန်မာနိုင်ငံအပါအဝင်ကမ္ဘာကြီးဟာကိုဗစ်ကာယောဂါဆိုကြီးနဲ့တဆက်တည်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကြောင့်စားနပ်ရိက္ခာမလုံမလောက်မှုတွေကိုခံစားနေကြရပါတယ်မြန်မာနိုင်ငံကတော့စစ်တပ်အာဏာသိမ်းတဲ့အခြေအနေတွေကြောင့်တခြားနိုင်ငံတွေလိုနယ်လမ်းမထူနိုင်ဘဲအဓိကစိုက်ပျိုးရေးလုပ်ငန်းတွေပျက်စီးခဲ့ရပါတယ်။အဲအခုတခါအယ်နီညိုဖြစ်စဉ်အပူချိန်လွန်ခဲ့တဲ့ရာသီဥတုကြောင့်ငကိုကမှအခြေအနေမဟန်တော့တဲ့တိုင်းပြည်ရဲ့အဓိကစီးပွားရေးလေယာဉ်လုပ်ငန်းဟာလည်းဘုံဘုံလဲမှာကိုစိုးရိမ်နေကြရပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံအပါဝင်အနောက်ဥရောပနိုင်ငံများရဲ့မရေရာတဲ့အထောက်ပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခဲခက်ခဲနဲ့ဖြတ်ကျော်နေကြရပါတယ်။တစ်ဖက်မှာလည်းရုရှားစစ်တပ်ဟာထိုးစစ်အနေနဲ့အောင်မြင်မှုရနေသလိုအကယ်၍ယူကရိန်းစစ်ပွဲကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကထောက်ပံ့ထားပြီးရက်ခတ်မယ်ဆိုရင်ရုရှားကျူးကျော်စစ်ဟာအရှိန်ဟုန်မြင့်လာနိုင်တယ်လို့ယူကရိန်းစစ်မြေပြင်မှာရောက်ရှိနေတဲ့အမေရိကန်သတင်းထောက် Nick Childers နဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေတွေ့ဆုံမေးမြန်းထားတာကိုဟောက်စာကတင်ဆက်ထားပါတယ်ရှင်
ကမ္ဘာသဝန်းကဖြစ်ပျက်နေတဲ့တိဘက်ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားဘဲခက်ခက်ခက်ခဲနဲ့သတင်းယူနေကြရပါတယ်ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတောက်တွေလည်းအများကြီးရှိနေပါတယ်အလျားသူပဲစစ်ပွဲရဲ့ရှေ့ရန်စစ်မျက်နှာပြင်ပေါ်မှာပဲတည်ဆုံသွားတဲ့လူတွေအများကြီးရှိပါတယ်။ဒီလိုအန္တရာယ်တွေကြားထဲမှာသတင်းအမှန်တွေကိုဖော်ထုတ်နိုင်ဖို့အတွက်ယူကရိန်းနိုင်ငံထဲကစစ်ပွဲရှေ့ရန်စစ်မျက်နှာပြင်ပေါ်မှာအသက်ဆုံးပြီးတော့သတင်းယူနေတဲ့အမေရိကန်သတင်းတောက် Nick Chira နဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်။ When I first came here it was very scary. I didn't know what to do.
ထမဆုံးကျွန်တော်ဆက်စရောက်တုန်းကရန်ကိုကြောက်ရွံ့နေမိပါတယ်။ဘာလို့လို့ဘာကံမှန်းလည်းမသိတယ်လို့ဘယ်သူနဲ့စကားပြောအောင်လဲဆိုတာလည်းမသိခဲ့ပါဘူးသူတို့ရေးထားတဲ့စာတွေကိုလည်းမဖတ်တတ်တယ်လို့စလုံးအခရာတွေကိုလည်းတလုံးမှဖတ်လို့မတတ်ပါဘူးကျွန်တော်ဒီလောက်ကိုစိတ်ထဲနှစ်ပြီးတော့လှုပ်ဆောင်နေခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တက်တောင့်တက်တာနဲ့နေနေတဲ့ဘဝကိုကျွန်တော်မနစ်သက်ပါဘူးအိမ်မှာအေးအေးဆေးဆေးထိုင်နာနေတဲ့ခံစားချက်ကကျွန်တော်အလုပ်ကိုမလုပ်ချင်ဘဲနဲ့ပြင်းရည်တွေကပ်နေတဲ့ခံစားချက်တစ်ခုလို့ခံစားမိပါတယ်ဒီချိန်မှာကမ္ဘာပေါ်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ချပြစရာတွေအများကြီးရှိနေပါတယ်။ဒါကြောင့်ကျွန်တော်လုပ်နေတဲ့လုပ်ကအရေးကြီးတဲ့လုပ်လို့ကိုယ့်ကိုယ်ကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖြတ်သန်းနေရတဲ့ကျွန်တော်တို့အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင်ယူကရိန်းစစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတရမှာရှိနေပါတယ်။အခုချိန်မှာယူကရိန်းစစ်သားတွေဟာစစ်မျက်နှာပြင်မှာအဆင်မပြေမှုတွေနဲ့ရင်ဆိုင်နေကြပါတယ်။သူတို့တွေဟာခံစစ်အနေအထားပေါ်မှာရောက်ရှိနေပြီးတော့ရုရှားစစ်တပ်ဟာတိုက်စစ်အနေအထားမှာရှိနေပါတယ်။ရုရှားဘက်ကအာသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ရုရှားကအောင်မြင်မှုတွေဇက်တိုက်ရနေပါလေ။ဘာပဲဖြစ်ဖြစ်အမေရိကန်ဒေါ်လာ64သန်းကိုမကြာခင်ကပဲအတည်ပြုခဲ့ပြီးတော့အမေရိကန်ဒေါ်လာ44သန်းကတော့2022ခုနှစ်မတိုင်ခင်ကတည်းကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကိုနှိုင်းယှဉ်ရရင်ဒီဝင်ငွေတွေဟာအမေရိကန်နိုင်ငံရဲ့တစ်နှစ်တာဝင်ငွေရဲ့ တောင်ကျတော့မှ3နှစ်ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုတော့ဒီထောက်ပံ့ငွေတွေဟာတကယ်တော့ပနမအနည်းငယ်လောက်တတ်တာပဲရှိတယ်လို့ဆိုလို့ရပါတယ်ဥပမာအနေနဲ့မြေပြင်တပ်သားတွေကိုစစ်ဝတ်စုံတွေစစ်ဖက်နှက်တွေကိုထောက်ပံ့ပေးတယ်လို့မျိုးပေါ့အကယ်၍နေတိုးအဖွဲ့သားဒီစစ်ပွဲမှာရုရှားနဲ့ထိတိုက်တွေ့ပြီးတော့ပါဝင်ရမယ့်အခြေအနေသာရောက်ခဲ့မယ်ဆိုရင်ကုန်ကြစည်တွေကြီးမားလာတယ်လို့အရန်လဲအန္တရာယ်များပြီးတော့တည်ဆုံးမှုအရေးအတွက်လည်းပိုပြီးများလာမှတေးကြပါတယ်ဒီလိုနှင်းငယ်တာရှိတဲ့ထောက်ပံ့ကြေးကိုယူကရိန်းကိုမကူညီနိုင်ဘူးဆိုရင်ရုရှားကယူကရိန်းကိုအလွယ်တကူအနိုင်ယူမှာဖြစ်တယ်လို့ရုရှားကတဖြည်းဖြည်းနဲ့နယ်မြေကျွန်လာပြီးတော့အနောက်နိုင်ငံကိုပါအလွယ်တကူချင်းချောက်နိုင်ပါတယ်ဒါကြောင့်ယူကရိန်းကိုမထောက်ပံ့ဘူးဆိုရင်အနာဂတ်မှာကျွန်တော်တို့အတွက်ဆိုးရွားမှုတွေနဲ့ကြုံတွေ့ရနိုင်တယ်ဆိုတာသိကြပါတယ်ကဘာတော်ဝန်ကပြိပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြတ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံတည်းမဟုတ်ပါဘူး။နေရာတော်တော်များများမှာတွေ့နေပါတယ်။ဥပမာမက္ကဆီကို၊အစ္စရေး၊ပါလက်စတိုင်း၊ယူကရိန်း၊ရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲ။ကျွန်တော်တို့ကပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော်ထုတ်သူတွေလည်းဖြစ်တယ်လို့စစ်မြေပြင်ရဲ့ရှေ့တန်းစာမျက်နှာမှာရှိတဲ့သူတွေကိုလည်းအာယုံစိုက်နေပါတယ်။စစ်ပွဲမှာပထမဆုံးတည်ဆုံသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုရစကားရှိခဲ့ပါတယ်။ဒါကြောင့်သတင်းတောက်၊ရုပ်သံသတင်းတောက်၊ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါတယ်။ပြည်ပခါတွေဟာအမှန်တရားကနေစတင်ဖြစ်ပွားတယ်လို့ပြောလို့ရပါတယ်။အဲဒီကနေတခါတလေသင်ဟာလဲပြည်ပခါတဲကိုရောက်သွားနိုင်ပါတယ်။တကဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေသူတို့ပြင်မြန်မာနိုင်ငံတဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလောက်ကိုလုံနေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလောက်ကိုဆွဆွမြဲမြဲလုပ်နေရသလဲလို့လူတွေကမေးကြပါတယ်ကျွန်တော်တို့ငွေအတွက်ဒီလောက်ကိုလုပ်နေကြတာမဟုတ်ပါဘူးဒီလောက်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါကျွန်တော်တို့လှုပ်ချင်လို့လုပ်နေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်ပြီးတော့စိတ်ထဲမှာအရှိအတိုင်းပြောရရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်ကျွန်တော်တို့သိတဲ့အရာတွေအတွေ့အမြင်တွေကိုကမ္ဘာတော်မှာရှိတဲ့လူတွေကိုချပြခြင်းကြပါတယ်ကျွန်တော်လိုလူတွေသာမရှိခဲ့ဘူးဆိုရင်ကဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလိုဖြစ်နေမှာသိကြပါရဲ့အထူးသဖြင့်မြန်မာနိုင်ငံတဲကသတင်းတောက်တွေကိုပြောချင်ပါတယ်ဒီအလုပ်ဟာတကယ်ပဲခက်ခဲပါတယ်ဒါပေမဲ့အာဏာရှင်တွေကကျွန်တော်တို့ကိုထောင်ပဲချချဖမ်းပဲဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေကျွန်တော်နေရာမှာအစားထိုးမဲ့သူတွေရှိနေပါတယ်နာကြီးမှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားရုန်းကန်မှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင့်သတင်းမီဒီယာသမားတယောက်ကြသွားရင်3ယောက်ကနေ5ယောက်5ယောက်ကနေ10ယောက်အထိစားထိုးပြီးတော့ပွားများလာနိုင်ပါလေ။ကမ္ဘာတော်မှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါလေ။ကျွန်တော်တို့တွေဟာထူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လိုလူမျိုးတွေသာမရှိခဲ့ရင်ကမ္ဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောချင်ပါလေ
။ 10 more replace us and journalists need to stick together around the world. We are a special kind of people. And without us, the world would be a scary place.
American သတင်းတောက်ရဲ့ Russia နဲ့ Ukraine စစ်ပွဲဟာအတွေ့အကြုံနဲ့သတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာလည်းဘယ်လူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါ American ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။American သမ္မတ Joe Biden နဲ့လာမယ့် 2024 သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာမယ့် Republican သမ္မတဟောင်း Donald Trump တို့ဟာစကားဆစ်ထိုးပွဲနှစ်ချိန်မှာပါဝင်စကားဆစ်ထိုးဖို့သဘောတူထားပါတယ်။ဒီစကားဆစ်ထိုးပွဲအတွက်ချမှတ်ထားတဲ့စီကံတွေကတော့အပြန်အလှန်လေးစားမှုနဲ့ပြောဆိုကြဖို့ပါ။ဒါပေမဲ့လည်းအခုလိုစကားဆစ်ထိုးပွဲတွေကဘယ်သူကမဲထင်မလဲဆိုတာမသေးကြသေးသူတွေအပေါ်ဘလောက်တည့်ရောက်မှုရှိမလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ VOA သတင်းထောက် Veronica Botres Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်။စကားဆစ်ထိုးပြီးရင်မဲဖြစ်ဖြစ်မထိုးပြီးရင်မဲဖြစ်ဖြစ်ဒီမိုကရက်သမ္မတ Joe Biden ကမေလ15ရက်နေ့မှာအခုလိုပြောပါတယ်။
Donald Trump lost to the president. Donald Trump has been in the past few years. He has been in the past few years. He has been in the past few years. He has been in the past few
years. So, in the past few years, he has been in the past few years. The Republican President Donald Trump has been in Minnesota.
I just want to debate this guy.
He has been in the past few years. He has been in the past few years. He has been in the past few years. He has been in the past few years.
He
wants to create this sort of atmosphere. This is going to be live recall.
Trump is particularly good at
Shanga tu shin bian bei a ne che bo thu ne ya ma da a tan bi yo swin ne ya me a chang ya bo tait sait mwin sa ba u Biden ga ro si bwae ne patat de tu saung ye che twe bo gu da a yong sai ma phit bi ro Trump ye pauk gu yi a chang ya bo a yong sai ma mho bu lo tong tat ba de
ရွေးကောက်ပွဲကျင်းပဖို့တစားတစားနီးကပ်လာတာနဲ့အမျှမဲဆန္ဒရှင်တွေကိုစီယုံသိမ်းသွင်းဖို့လည်းအရေးကြီးလာတာပါ
When you get close to the election and many voters
ဒီကောက်ပွဲနီးလာချိန်မှာမဲဆန္ဒရှင်တွေကလည်းပိုပြီးစိတ်ဝင်စားလာကြပါတယ်ဘယ်သူကိုမဲပေးမလဲမဆုံးဖြတ်နိုင်သေးတဲ့သူတွေကလည်းနောက်ဆုံးအချိန်မှာဆုံးဖြတ်ချက်ချနိုင်မှုစကားစစ်ထိုးပွဲတွေကိုစောင့်ကြည့်သူတွေလည်းများလာပါတယ်
မဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေရဖို့ Trump မှာ May 23မှာ New York South Bronx ကိုသွားမှာဖြစ်တယ်လို့သမ္မတ Biden ကလည်း May 27မှာ New Hampshire ကိုသွားမှာဖြစ်ပြီးပြီးနောက် Boston, Massachusetts ကိုသွားမှာပါခင်ဗျာ
အာရှဥရောပကုန်သွယ်ရေးအတွက်ပိုလမကြီးကိုတုံးခေချစဉ်ကအစားပိုင်းချန်နိုင်ငံဘာကုစိတ်ကမ်းမြို့ဟောက်ဟာကုန်သွယ်ရေးအတွက်အင်မတန်အချက်ချချခဲ့ပါတယ်။တရိုင်းအမြင့်ကြီးတွေအခိုင်အခန့်ကာယံထတဲ့ဘာကုမြို့ဟောက်စီကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားချရအောင်ပါရှင်
SPM ပင်လယ်အနောက်ဘက်မှာတည်ရှိတဲ့အဇာဘိုင်ဂျန်နိုင်ငံဘာကူးမြို့တော်ရဲ့မှာရှဗာရှားမွန်ဂိုရုရှားပါရှန်နဲ့ဆိုဗီယက်ခေါင်းဆောင်တွေအဆက်ဆက်အုပ်ချုပ်မှုအောက်ရောက်ခဲ့မှုတွေမျိုးဟောင်းရှိပါတယ်။ကြောက်ခေဦးတွေကရှိခဲ့တယ်လို့ယုံကြည်တဲ့ဘာကူးမြို့ဟောင်းကိုကုလသမဂ္ဂ UNESCO ကကမ္ဘာ့မွေနှစ်အဖြစ်ထိန်းသိမ်းရမယ့်မြို့စည်းရဲနဲ့မှာတွင်းထားပါတယ်။အဇာဘိုင်ဂျန်နိုင်ငံရဲ့လို့ဖြစ်မလာခင်ရှာဗန်တိုင်းအဖြစ်ရှိခဲ့တဲ့600စုလောက်တုန်းကဒီနေရာကိုအုပ်ချုပ်ခဲ့တဲ့ရှဗာရှားမင်းတွေကအုတ်တတိုင်းကြီးတွေအခိုင်အခန့်ကာယံထားတဲ့ဒီမြို့ကိုခန္တိုက်မြို့ကြီးဖြစ်ထားခဲ့ကြပါတယ်။ရှေးခေတ်ပိုလန်မာကြီးကုံသွယ်ရေးလမ်းပေါက်ခဲ့ခြင်းကအာရှကနေဥရောပကိုကုံသွယ်တဲ့နေရာမှာအဓိကကျခဲ့တဲ့စိတ်ကမ်းမြို့လဲဖြစ်ခဲ့တာမို့နောက်ပိုင်းမှာမြို့တော်အဖြစ်လုပ်ခဲ့တယ်လို့သမိုင်းပညာရှင်ကရှင်းပြပါတယ်။
Min il 6. əsrdən 16. əsrə kimi mövcud olub Şirvanşahlar dövləti.
600 yaşı qani 16 yaşı la oti. Şivaşaro ouçotde Şvantayn əpi şikey barə. Outrain dwi ka tharə Baku myu ga tru ətwə tək yeyji de khantat myu phitkhay barə. 12 yaşı go yaw do imidan əpi si mya gae de ngalin ji lhok khay lu. Əri əchein ga myu ro Şamakha ga ni Baku myu go pyaw mi myu ro ti khay barə.အဲ့ဒီအချိန်မှာဘာကူမျိုးကကုံသွေးရေးအရာအချက်ချာကြတဲ့မျိုးဖြစ်နေတဲ့အတွက်ရွေးခဲ့တာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်းထောင်ကျော်ကဘာကူမျိုးဟောင်းမှာဘလောက်ကျွဲဝတိုးတက်ခဲ့တယ်လဲဆိုတာကိုဒီနေ့မြင်တွေ့နေရတဲ့အစာအုပ်တွေကိုကြည့်ပြီးတော့တွက်ဆနိုင်ပါတယ်။နိုင်ရမြင့်ကြီးတွေကထားတဲ့မျိုးဟောင်းမှာနန်းတော်ဟောင်းတွေဗလီတွေအပြင်ကုံသွေးရေးအချက်ချာကြတဲ့မျိုးမျိုးခီးသွွားတွေတဲခုန်နိုင်တဲ့တဲခုန်အစာအုပ်ဟောင်းတွေရေချိုးရေစိမ်းနိုင်တဲ့နေရာတွေကိုတွေ့မြင်ရနိုင်ပါတယ်။တချို့ကတော့ပြားလိုက်တွေအဖြစ်ပြောင်းလဲပြသထားပြီးတော့တချို့အစာအုပ်ဟောင်းတွေကိုတော့အခုချိန်ထိမူလဆောက်ခဲ့တဲ့ရည်ရွယ်ချက်အတိုင်းဆက်ပြီးတော့သုံးနေကြပါတယ်။ရှဗာရှားနန်းတော်ဟောင်း၊မေဒင်မျော်စင်၊မိုဟာမက်ဘလီတွေကတော့ကြီးစုလေးလာစရာသမိုင်းဝင်နေရာတွေဖြစ်ကြပါတယ်။
Shirvan Shah's Palace complex amazes the tourists.
Shaba Shah Nano Winne, Kabale Ederi Yaula Charane, Jije Kanamu, Mimiro, Tay and Otwa Chabare, Jau Dongi Boma, a Taze Bompo, Twin Two Tare Pony, Sari Pien, Jau Dongi Boma, Downlight, a Lea Light, Portare Line Boma, Neon Jare Kama, Niare, a Jay Ponygo, Kabale Ederi, Emma Campi Jabare.
BC Kuneyazu, Chowyazu Lautega, Shigere, Mjosin Housing Yama, Sunny Yazu Runga, Pianle, Tisau Kere, Mjosin Jigo, Apu Zenlo, Debe Yare, Maiden Dawalu, Name, Bitaware, Dimjosin Gigale, Azabaisan, yet Sunny Yazu, Bituga, Layak, the Kupi, Janita Dai Shinivare.
A maiden tower at medieval times, this tower was included into fortification system of the state and functioned as a defensive tower.
Aleki Donga, Dimjosin Jigo, Kandakuni, Ne Tabido, Gagwe, Mjosin Gipine, Donga Jabare. Sibwari Pipi may Jandu Lago, the Kama, Majaki Raja, Tain Bailu Mayana, Winla Lu Mayana in Nialu, Tinzabido, Eddie Lu, a David, Tayaute, Abusing Piozin Lu, a me big Ralu, Dressa Yana Mare.
Gongjang, Xi Jang, Gondoy, Etre, Emjama, Xi Bagate, Bagum Yuha, Saguya Zun and Nase Yazu Yalaji Maro, Xi Nan Long Henry, Emja, Lopia Lagibare. Tata, Mugu let a PP, Chetrin Lagajalu, Muhania, so be brought up Makajara Pibare.
Unikal bir abidedir, ümiyetle içeri içer, kala divaran ehatesinde.
Yuhanga, tümüdüle damağı niyar kubşe papare. Agup nintuyi niyare bagu müroga, digani sağgayra ba. Hine lungen rüy tey esen pigere, seku yazu lautega, müroların jiru ilone eti, müro çela gejara ba. Erigani, müroğun sure etoğunun bola gejara pibare.
Tamayo Bagumio Hawaiian now tat two jaja to Kugaro, Tinia Maho Yangrega, Nita Lagajara, Midasuri, Sinsa Nitabiro, the road that joined a Lamu Janarigo, Salo Nijara, Pipare.
Ginja Accident, Purication the Boom Paitak and the Bashkandele in the Bakini.
Bagumioga, Zabanja, Muro, Pilaro, Badaisaya, Chigariga, Chinzo, Muhang Bago, Bianto, Kejavare. Duruma, Sompia Nine, Queen Anashiro, Muhaunema, Badula Nilo Yame, Badura Lani Lumia, Wusurago, Duruga, Sompia Bare, Badaia, Ludi Mare, Council, and Mitazu Degamu, Genoro Mitazu Dima, Sinsen Nila, Kejaraba, Muhaunema, Genoro Lubecha, Nitanduriga, Duro Loga, Yare Loga, Bomuti B, Lamu Pina Shinri Nidet Lan, Yizen Kanri, Shidet Lan, Satapi, Namari, Bejavare.
Azerbaijan Soviet Biransu Aujani Jenonga, a pin Lure Suyen, Bagum Yohanego, Wemakanga Jababu, a Kura Mione Magvale, Hidere, Sata Sinui, a Madia Bissi, a young Sinui, Nanganzonga, Ederi, who Trimian Naimare.
The Tarifa Abidanin Ichinde, which restaurant, Mohan Club restaurant.
General Sado Sanga, Tamayuan, Saudi, my point Haramulu, last Sadu in a General Sado Digo, Yada, Kanayon, Jim Hopene, she on the Mangule, Kanza, Ginema, Pibari.
Shavasha Nando, Maiden Jawa, Miosin Jiri Shide, Tadai Mian Jiri Gatare, Bagum Yu Hango, Tendai Megabam, Winnie Epine, UNESCO Gat, the Green Townega, Sienduin Tamakevare, Samjare Bonsan, Kete, Biduga Leia, Saude Dui, the Kubi de Ku, Salo, Botrala Nide, Bagum Yu Roma, Lungere, Nibang Towne Chirega, Shigere, Shihang Leia, Saurigo, Dreamian Naga, Kabale, Hideri, address, Fesam, Pu, Pieni Varishi, Chama, Sumia Moma.
VOA season in a patapi, a champion lure, weban lure, sweet notch, Maria, email Lisa, Bamis at VOA News Togongo, Sayita, Sato and Nanjat Lube, VOA Facebook, Samyanaga, Messenger Male, Sayita, Bibu, Nanjabareshi, Totashino, yet weban champion chetigo, Chuzubare, a kuro, drink chinchoku, Timjaba machine. Mahabuham Hotel Nuclear Lennon Trip, Yensin Chatayin, Thompu Yi, Led to it, Thinanri, Sunny Bilo, Russia, Kakwe, Wunji, Tanaka, Ingani, Mapiosu, Tabade. Israel, Anabanrika, Epi, Drin, Tanaye, Gaza, Chini, Daya, Tolumbugo, Ingani, Mapi, Lipe, Tengate, Epi, Gemarane, Tono, Yi, Pisirigo, Pian Bibu, Israel, Seto, Yi, Wunjika, May, Pilai Bade, Edilo, Pepin, Thinksidaha, Drin Lula Quint, Chupau Dapje, Shok Chade, Chow, Drin Lula Quint, Poe Sidwe, Kula, Tamagane, American Luka, Piocha, Pide, Now, Pisirigo, Pian Bilai Dapje Bade. Taiwan nangan daga mat dan yau shin pwe do ma Myanmar nwe bwa Taiwan director ne Myanmar a chaung mat dan yau shin dwe ka su ri ya shi twa cha ba de Myanmar pi bwa phit pe Taiwan ma pinya tin ga de director Medici ye clinic a mi shi yau shin ga a sha a mien khan da ma adika grand prize su ji ya shi de lo global voices talk of a phwe ye tadin san myan na ma inga ni ka phop pya tha ba de Singapore Lee Chang Line Lee Design London ga ni Singapore Pyan Tan ni sin Lee Du Twin Lee Line Tan Tin Pi Incarnate ga Bangkok ma Yee Paw Sin Tet Khya Pi De Now Britain Key The Tu Te Song Khun U A Ji A Che Tan Ya Ya Shi Khe Ba De Shin Naw Soe Ya Tadin A Chin Chauk Ga Lo Di Law Ba Ba Shin Di Ma Ne Khin Twet Season Thauk Lo Yin Mu Ga Nan Lang Phit Ba De Tot Ta Shin Myan Ne De Kwa Myanmar Pi Tu Pi Da A Long Ko Yo Sait Ba Shwin Lan Chat Mi Cha Ba Si Shin Video Ko Na Sin Ne Twet Jesus Tin Ma De Chima Thank You Thai Ba Shin